ဟာမတ်အဖွဲ့တစ်စက္ကန့်ဖြစ်ဖမ်းဆီးခံထားရတဲ့အစ္စရေးအမျိုးသမီးငယ်၄ဦးဒီကနေ့ပြန်လည်လာခဲ့ပါတယ်။လွန်ခဲ့တဲ့တနှစ်နဲ့၃လကျော်တုန်းကအစ္စရေးဒေသထဲမှာဟာမတ်စစ်သွေးကြတွေကဝင်ရောက်တိုက်ခိုက်ပြီးဖမ်းဆီးသွားခဲ့တဲ့အမျိုးသမီး၄ယောက်စုံမိသားစုနဲ့ပြန်လည်ဆုံတွေ့နိုင်ကြပြီလို့အစ္စရေးစစ်တပ်ကပြောဆိုပါတယ်။အစ္စရေးနဲ့ဟာမတ်ကြားရရှိထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်အရအစ္စရေးစစ်သမီးတွေဖြစ်ကြတဲ့အသက်၂၀အရွယ်ခရီနာအရီအီအန်နီလာအယ်ကိုမာနာမာလီဗီအသက်၁၉နှစ်အရွယ်လီဒီအယ်ဘိတ်တိုဂါဇာမြို့မှာဟာမတ်စ်ဘက်ကချက်ချင်းဤအဖွဲ့လက်ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ပြန်လွတ်လာချိန်မှာသူတို့၄ယောက်စလုံးပြုံးပြုံးရှင်ရှင်နဲ့တွေ့မြင်ရပါတယ်အစ်ဇွေးတစားကနေပြန်လို့ရေးဆယ်လဗီမြို့မှာဆူဝေးတောင်းဆုံနေကြရင်းမြန်မာနဲ့မြင်ကွင်းချက်ရုပ်တံချက်ပေါ်ကနေစောင့်ကြည့်နေသူတွေကအမျိုးသမီးငယ်တွေပြန်လွတ်လာချိန်မှာလက်ခုပ်လက်ဝါးဒီအလန်နဲ့ဝင်ရချူဆူပါတယ်ချက်ချင်းဤအဖွဲ့ကတစ်ဆင့်အမျိုးသမီးငယ်၄ယောက်စလုံးအစ်ဇွေးကိုပြန်ရောက်လာတယ်လို့အစ်ဇွေးကပြောပါတယ်ဂါဇာနဲ့နယ်ကြားမှာရှိတဲ့နာဟေအော့ဖ်အခြေစိုက်စစ်ကံကစောင့်ကြည့်ထောက်လန်းရေးဌာနမှာ2023ခုနှစ်အောက်တိုဘာလ9ရက်တာဝန်ထမ်းဆောင်နေစဉ်သူတို့၄ယောက်ကိုဟာမတ်စ်တွေကဖမ်းဆီးသွားတာပါအပြန်အလှန်သဘောတူညီချက်အရပါလက်စတိုင်းအကျဉ်းသား200ကိုလည်းအစ္စရေးကဒီနေ့ပြန်လွှတ်ပေးလိုက်ပါတယ်